မဲပေးခွင့်ရှိတဲ့မဲဆန္ဒရှင်တွေရဲ့အမိစင်းကိုဒီကနေ့နောက်ဆုံးထုတ်ပြန်တဲ့အထက်ဒီနယ်မြို့တချို့မှာဒီမဲစင်းမပါတဲ့ပြဿနာတွေရှိတယ်ဆိုပြီးတော့သိရပါတယ်ဟိုဒုတိယအကြိမ်ထုတ်ပြန်တော့အစီရင်ပါတယ်ခုနောက်ဆုံးအကြိမ်ထုတ်ပြန်တော့သူတို့စီရင်နေမပါဘူးဆိုတဲ့ပြဿနာမျိုးတွေရှိနေတယ်ဆိုတော့ဒီလိုအခြေအနေတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဘယ်လိုဖြေရှင်းပေးဖို့ရှိမလဲရှင
့်အမားတော့ဒုတိယအဆင့်မှာပါတယ်ဆိုတော့တတိယအဆင့်မှာပါမပါလာစရာတော့အကြောင်းမရှိဘူးနဲ့သူဒုတိယအဆင့်မှာထုတ်ပြန်လာတဲ့ဥစ္စာကိုသူတို့၃လို့၄လို့၄ကခင်တုန်းနဲ့ထပ်ဖြည့်ဆွတ်တဲ့ဥစ္စာကိုပဲကျွန်တော်ဆက်ဆင်ပြီးတော့ထပ်ထုတ်ပြန်တာဖြစ်တဲ့အကြောင်းဟိုပြန်မပါလာဘူးဆိုတော့မဖြစ်နိုင်ဘူးနဲ့တူတယ်ဗျ
။ Okay အခုတကယ်ထုတ်ပြန်တဲ့ဒီမဲဆန္ဒရှင်စင်းနေမှာတကယ်လို့နာမည်မပါလာခဲ့ဘူးဆိုရင်ဟာလာတက်ဆိုင်ရာကော်မရှင်တွေနဲ့ရောပြည်တော်စုရွေးကောက်ပွဲကော်မရှင်တွေနဲ့ရောဒါတမမို့လဲဒီမဲဆန္ဒရှင်တွေနဲ့ဘယ်လိုလုပ်ပြလို့ရမလဲရှင
့်။ချိန်ကြီးသူတို့ဖြစ်ရှင်းလို့ရမှာပါ။နောက်ပြီးတော့ဒီကျွန်တော်တို့ကအစုအဝေးလိုက်ကြံခဲ့တဲ့မဲဆန္ဒရှင်တွေဆိုရင်လည်းဒီခရိုင်ရွေးကောက်ပွဲကော်မရှင်ကနေပြီးတော့ထပ်ဖြည့်ပေးလို့ရပါတယ်ခင်ဗျာ။ခုနကကျွန်တော်တို့ပထမပြညာတဲ့အချိန်မှာဥမာဒီကြေးရတရားလုံးပြုတ်ကြကြံနေခဲ့တာမျိုးရက်ွက်တစ်ခုကြံနေတာမျိုးဥမာအကြောင်းမျိုးဆိုကြောင့်ဒီစာရတရားထဲမှာပါတဲ့မဲဆန္ဒရှင်တွေကြံနေတာမျိုးအဲ့ဒါမျိုးဆိုရင်လည်းသူခရိုင်ရွေးကောက်ပွဲအဆင့်ကနေပြီးတော့ဒီအစုဝေးလိုက်ကြံနေတဲ့မဲဆန္ဒရှင်တင်းကိုခုနှစ်ရက်အတွင်းရွေးကောက်ပွဲမတိုင်ခင်ခုနှစ်ရက်မတိုင်ခင်မှာထပ်ဖြည့်ပေးလို့ရပါတယ်ဗျ
ဟုတ်ကဲ့အခုဆိုရင်မဲလက်မှတ်ပေါင်းတန်130နီးပါးလောက်ရိုက်ထားပြီးပြီဆိုတော့တကယ်တော့နိုင်ငံမှာမဲပေးခွင့်ရှိတဲ့သူက34တန်းပဲရှိတယ်ဆိုတော့ဒီမဲအရေးအတွက်တွေကွာဟချက်တွေနဲ့ပတ်သက်ပြီးတော့ရောဥဆိုင်ကျော်သူတို့ဘယ်လိုများရှင်းပြနိုင်မလဲရှင
့်လွတ်တော်3ရက်နဲ့နောက်တိုင်းရင်းသားလူမျိုး29မျိုးအတွက်ရိုက်တာဟုတ်ဗျလွတ်တော်3ရက်ကခုနတိုင်းရင်းသားလူမျိုးလွတ်တော်ကိုယ်စားလေးအတွက်ရဲ့မဲလက်မှတ်အလုံးရဲ့စုစုပေါင်းချုပ်ကိုကျွန်တော်တို့ကပြောတာဖြစ်ပါတယ်အဲ့တော့တယောက်မှတချို့ဆိုရင်4မျိုးထိပေးရမယ်ဗျာတချို့အတမအပြင်းတော့လူတန်းက3မျိုးပေးရမှာဖြစ်ပါတယ်အဲ့ဒီလူရဲ့32တန်းနဲ့3နဲ့စားကြည့်လိုက်ရင်အဖြေထွက်မှာပါ
ဟုတ်ကဲ့ဒါဆိုရင်မဲလက်မှတ်ပေါင်းဘယ်လောက်အထိရိုက်ထားပြီးပါပြီလဲရှင့်
မဲလက်မှတ်ရိုက်တာကစီမံ site ကဖြစ်ပါတယ်ခင်ဗျာကျွန်တော်ကရွေးကောက်ပွဲဌာန site ဆိုတော့လေခုနပြောတဲ့135တန်းလောက်ပဲရှိမှာပါ
ဟုတ်ကဲ့ဒီတော့မြန်မာနိုင်ငံမှာမဲပေးခွင့်ရှိတဲ့သူဥယျာဉ်စီရင်အတိအကျပြောလို့ရပြီလားရှင့
်33.5တန်းလောက်ရှိပါလိမ့်မယ်ဗျ
ဟုတ်ကဲ့ဟုတ်ကဲ့နောက်တစ်ခုသိချင်တာကကြိုတင်မဲကိစ္စပါကြိုတင်မဲမှာပြည်ရင်းကြိုတင်မဲနဲ့ပြည်ပကြိုတင်မဲဆိုပြီးတော့နှစ်ခုရှိတယ်ဒါပေမဲ့ပြည်ပကြိုတင်မဲတွေမှာဒီအမှန်ချစ်တဲ့ဟာတွေကိုဒီလက်မခံဘူးဆိုရဲပြီးတော့လဲဟိုပြောနေကြတာတွေရှိပါတယ်ဆိုတော့ဒီပြပကြိုတင်မဲတွေမှာအမှန်ချစ်တာပဲဖြစ်ဖြစ်တုံးထူတာပဲဖြစ်ဖြစ်ဒီလက်မှတ်တွေကိုနည်းပတ်သက်ပြီးတော့လက်ခံသွားမှာပါလားဘယ်လိုမျိုးလက်မှတ်တွေကိုပယ်မဲဖြစ်သတ်မှတ်မှာပါလဲရှင
်တချို့ကလည်းအမှန်ချစ်ချစ်လာတဲ့ဥစ္စာကိုကျွန်တော်တို့ကသူ့တတ်မှတ်ချက်နဲ့ကိုက်ညီတယ်ဆိုခိုင်လုံမဲဆိုခိုင်မလုံမဲတတ်မှတ်ပြီးတော့သူ့တတ်မှတ်ချက်နဲ့မကိုက်ညီဘူးဆိုပယ်မဲဆိုပယ်မဲပဲတတ်မှတ်မှာဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့အမှန်ချစ်တာပဲဖြစ်ဖြစ်ဒီစိတ်တုံးထူတာပဲဖြစ်ဖြစ်ဥပမာကြိုတင်မဲတွေမှာအားလုံးကိုလက်ခံမဲဆိုတဲ့သဘောပေါ့နော်
ဟုတ်တယ်ဗျဟုတ်တယ်ဗျနောက်ပြီးတော့အဲ့ဒီမဲလက်မှတ်မျက်တဖုံးမှာပါတဲ့မဲယုံမှုလက်မှတ်ဆိုတာလေအဲ့ဒီမဲယုံမှုလက်မှတ်နေရာမှာလေတချို့တန်ယုံတွေကမဲယုံမှုလက်မှတ်နေရာမှာမှားယွင်းပြီးတော့လက်မှတ်ထိုးမိလိုက်တာတွေရှိပါတယ်ဗျအဲ့လိုမှားယွင်းပြီးတော့ထိုးမိလိုက်ပြီမဲ့လေကျွန်တော်တို့ကခုနပြောသလိုတတ်မှတ်ချက်နဲ့ညီတယ်ဆိုရင်ခိုင်လုံမဲတတ်မှတ်မှာဖြစ်ပြီးတော့ပယ်မဲနဲ့တတ်မှတ်ချက်နဲ့ညီတယ်ဆိုလေပယ်မဲပဲတတ်မှတ်တော့မှာဖြစ်ပါတယ
်ဟုတ်ကဲ့ဦးဆိုင်ကျော်သူခုလိုဖြေပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်